ဒုက္ခသည်တွေကိုနေရာပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ကပေးလိုက်တဲ့ရိုဟင်ဂျာဒုက္ခသည်အစီရင် 8,000 ကိုမြန်မာအစိုးရအနေနဲ့စစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီးမကြခင်မှာပြန်လည်လက်ခံတာတွေစတင်နိုင်တော့မှာဖြစ်တယ်လို့လူကေပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်ပါတယ်။အပြည့်စုံတော့ VOA သတင်းတော်ကိုထက်အောင်ခန့်ကတင်ပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရာပြန်ပို့နိုင်ရေးလုပ်ငန်းစဉ်စတင်နိုင်မှုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ရဲ့ဝန်ကြီးကိုပေးပို့လိုက်တဲ့စာရင်းကိုမြန်မာတာဝန်ရှိသူတွေကလွန်ခဲ့တဲ့နှစ်ရက်ကတည်းကစတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်ဆေးဆောင်ရွက်တာပြီးဆုံးသွားရင်တော့အဲ့ဒီစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ပြီးပြန်လည်လက်ခံရေးကိုစတင်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကေပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်။အခု၈တောင်ပေးလိုက်တဲ့စာရင်းကိုအခုတော့ဆယ်တာဝန်ရှိတဲ့ဝန်ကြီးဌာနဥမာဝတင်းမော်လူမှုကြီးကြပ်ရေးပေါ့နော်လောက်ကဝန်လူမှုကြီးကြပ်ရေးကနေပြီးတော့တာဝန်ရှိတဲ့ဝန်ကြီးဌာနကနေ immigration ရနေပြီးတော့ဒါကို verify လုပ်နေတယ် verification ဆောင်ရွက်နေတယ်ဆိုတာဒါကိုစီစစ်ဆောင်ရွက်တဲ့ပုံစံပေါ့ဒါကတော့သဘောတူချက်တိုင်းအမှန်ကန်တိုင်းစီစစ်ဆောင်ရွက်တဲ့ဆောင်ရွက်တဲ့ process ကတွားနေပြီလုပ်နေပြီခင်ဗျာနှစ်ရက်ရှိပါပြီခင်ဗျာအဲ့တော့ဒီဘက်အတွက်လောက်ဆိုလို့ရှိရင်ပြီးနိုင်ကောင်းတယ်လို့ယူဆရတယ်ပြီးသွားရင်ဒီစီရင်ကိုဘင်္ဂလားဒေ့ရှ်ကိုပြန်ပို့မယ်ပြန်ပို့လို့ရှိရင်သူကနေပြီးတော့ဒီလူတွေကိုစုပြီးတော့ဒီတနေ့ကိုဟိုမှာလမ်းကြောင်းနှစ်ခုလောက်ဝင်မယ်ဆိုတနေ့ကို300ဟုတ်မယ်ပေါ့နော်အဲ့ဒီပုံစံနဲ့စသွားမှာပေါ့
ဒီကနေ့ပြည်သူ့လွှတ်တော်မှာဗုဒ္ဓတော်မဲဆန္ဒနယ်ကလွှတ်တော်အမတ်ဦးအောင်တောင်းရွှေကရခိုင်ပြည်နယ်မြောက်ပိုင်းမှာအချုပ်အခြာအာဏာနယ်မြေတည်နှက်ခံရေးကြီးနဲ့ဌာနေတိုင်းသားတို့ရဲ့အသက်အိုးအိမ်ထာဝရလုံခြုံမှုရှိတဲ့လူမှုဘဝထူထောင်နိုင်ဖို့ရေတိုရေရှည်စီမံကိန်းချမှတ်ပြီးအကောင့်ထည့်ဖို့ဆောင်ရွက်ဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုတင်သွင်းခဲ့ပါတယ်အဆိုနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်18ဦးကပါဝင်ဆွေးနွေးခဲ့ပါတယ်တင်တွင်တဲ့အဆိုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြည်သူ့လွှတ်တော်မှာလာရောက်ဖြေကြားခဲ့ပါတယ်
။ဒီကကျွန်တော်တို့ဆောင်ရွက်နေတာကတော့အခုကျွန်တော်တို့အားလုံးထင်တာမြင်တာတဲ့ကိစ္စတွေကျွန်တော်တို့ဆောင်ရွက်နေတယ်လေ။အဲ့ဒါကတော့ဗာလဲဆိုတော့ကျွန်တော်တို့ဒီ UHRD ဆိုတော့ပြည်ထောင်စုစီမံကိန်းကြီးထဲမှာရွေကျက်3ရက်ကိုပါတဲ့အတွက်ကြောင့်အဲ့ဒီရွေကျက်3ရက်ကထင်တာမြင်တာဆောင်ရွက်နေတဲ့ကိစ္စတွေပဲလေ။ UHRD ရဲ့ဆောင်ရွက်ချက်ပေါ်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ရှိရင်နောက်ပြီးတော့ကိုဖီအန်နန်ကော်မရှင်ရဲ့recommendation စီပေါ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်ပေါ့ဒါကလည်းထင်တာမြင်တာတဲ့အချက်တွေပဲကျွန်တော်ရဲ့ UHRD ရဲ့အကောင့်ထဲပေါ်နေတဲ့စီးပွားရေးစီမံကိန်းတွေကတနေပြီးနေလုံးအတွက်ကိုဆောင်ရွက်တဲ့အတွက်ကြောင့်ရခိုင်ကရခိုင်ပြည်နယ်တစ်ခုလုံးမှာရခိုင်ရ80%ခန့်တော့ရှိတဲ့အတွက်ကြောင့်အားလုံးဖွံ့ဖြိုးတိုးတက်မှုကိုဥတည်သွားတယ်ဆိုတာကိုရခိုင်တိုင်းသားတွေကလည်းခံယူမယ်ပေါ့နော်အဲဒါဆိုလို့ရှိရင်တော့အကုန်လုံးကောင်းမွန်သွားမယ်ပေါ့နှစ်ဖက်အဆင်ပြေမယ်နောက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေလည်းရရှိသွားမယ်ပေါ့
ပြန်လည်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရအနေနဲ့နိုင်ငံစံနှုန်းတွေနဲ့ဥပဒေတိုင်ဆောင်ရွက်နေပြီးတော့နှစ်ဖက်အဖွဲ့အစည်းတွေတဟဇာတာဖြစ်အောင်ကောင်းတာတွေလုပ်နေတာဖြစ်တဲ့အတွက်နိုင်ငံရဲ့ဖိအားပေးမှုတွေရော့တင်ပြီလို့ဝန်ကြီးကပြောပါတယ
်ကျွန်တော်လုပ်တင်လုပ်လိုက်တာတွေကိုတကယ်ကိုသတ်မှတ်ထားတဲ့ဥပဒေတွေရကျွန်တော်တို့ဆောင်ရွက်မယ်ဥပမာသဘောတူညီချက်တွေဆောင်ရွက်တယ်ဘင်္ဂလားဒေ့ရှ်နဲ့ပြန်ပြီးတော့ကျွန်တော်တို့သဘောတူစာချုပ်ချုပ်ထားတာတွေလည်းရှိတယ်မတည်ငြိမ်မှုတွေမဖြစ်ဖို့ပြည်ပခန့်တွေမဖြစ်ဖို့ကိုဥတည်တဲ့ဆောင်ရွက်ချက်တွေအကုန်လုံးကိုကျွန်တော်တို့ဆောင်ရွက်နေတာမလို့နိုင်ငံတကာအနေနဲ့ဖိအားဆိုတာကလည်းကျွန်တော်တို့အပေါ်မှာမရှိသင့်ဘူးပေါ့နော်ရော့တင်တယ်တစ်ဖက်လူမှုဖွဲ့စည်းကလည်းကြည်ကြည်နက်နက်နဲ့အစဉ်ပြေပြေနဲ့တခါတလေရှိရှိပူးပေါင်းဆောင်ရွက်နိုင်မယ့်လမ်းစဉ်ကိုကျွန်တော်တို့တွားနေတာဖြစ်တဲ့အတွက်ကြောင့်ဒီပါဖိအားတွေလည်းမရော့တင်ပြီးနောက်ပြီးတဲ့အခါကျတော့ကျွန်တော်တို့တည်ငြိမ်အေးချမ်းရေးကိုဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်အနေနဲ့ဆန္ဒရှိတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကမြန်မာအစိုးရရဲ့ရဲကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကလူသိမ်းကြီးထွက်ပြေးခဲ့ပါတယ်။အဲ့ဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးစခန်းနှစ်ခုဖွင့်ထားပြီးတရက်ကိုလူ300စီစစ်ပြီးပြန်လည်လက်ခံမှုစီစဉ်ထားတာပါ။မြန်မာအစိုးရအနေနဲ့ထွက်ပြေးတဲ့ဒုက္ခသည်တွေနှစ်နိုင်ငံသဘောတူညီချက်နဲ့ဇန်နဝါရီ23ရက်မှာပြန်လည်လက်ခံမှုစီစဉ်ထားပြီးမယ်လေ။မြန်မာဘက်ကပြင်ဆင်မှုတွေမှာလိုအပ်ချက်တွေရှိနေသေးတယ်ဆိုတဲ့အကြောင်းပြချက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့မဲ့အစီအစဉ်ကိုဆိုင်ငံ့ခဲ့ပါတယ်။မြန်မာဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ဖြစ်နေပြီလို့ပြောပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထောက်အောင်ခန့်ရဲ့သတင်းပြပို့ချက်ဖြစ်ပါတယ်ခင်ဗျာ။